နိုင်ငံရေးအကျဉ်းသားအများအပြားရှိနေတဲ့သကိုင်းတိုင်းမုံရွာအကျဉ်းတောင်မှာလူ့ခွင့်ရေးထုတ်ဖောက်ဖိနှိပ်မှုတွေဖြစ်နေတယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတမကကဇန်နဝါရီလ25ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ထောင်အာဏာပိုင်တွေရဲ့ဖိနှိပ်မှုတွေတနေ့တခြားပိုဆိုးလာတယ်လို့နိုင်ငံရေးအကျဉ်းသားတွေကိုအကျိုးဆောင်ပေးနေတဲ့ရှေ့နေတွေကလည်း VOA ကိုပြောဆိုခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကဆက်လက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မုံရွာအကျဉ်းထောင်မှာထောင်အာဏာပိုင်တွေရဲ့ပြိနှိမ်မှုလူ့အခွင့်အရေးချိုးဖောက်မှုတွေကိုမုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတက်မကကဇန်နဝါရီလ25ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မုံရွာအကျဉ်းထောင်ကနေပြန်လွတ်လာသူတွေရဲ့ထောင်တွင်းအခြေအနေပြောပြချက်တွေအပါအဝင်ထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်ထောင်အာဏာပိုင်တွေကကိုထိလက်ရောက်ရိုင်းနှက်တာရုံးရင်ကြမ်းတမ်းစွာပြောဆိုချင်းကြောက်တာအကျဉ်းသားတွေစီကနေငွေကြေးကောက်ခံတာတွေလှုပ်ဆောင်နေတယ်လို့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်နှိပ်စက်ခံရလို့ပြင်းပြင်းထန်ထန်ဒဏ်ရာရှိခဲ့သူတွေကိုလည်းမုံရွာထုံအာဏာပိုင်တွေကစေကုသကွင်မပေးဘူးလို့မုံရွာတက္ကသိုလ်ကကျောင်းသားတဦးဖြစ်တယ်လို့မုံရွာသပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ကိုအောင်သူဖြိုးက BOA ကိုပြောပြပါတယ်အထူးသဖြင့်ထောင်တွင်းလှုပ်ရှားမှုတွေမလုံနိုင်အောင်ပြိနှိပ်နေတယ်လို့လည်းပြောပြပါတယ
်အဲသူတို့ကဒီတခြားဒီစစ်မျက်နှာပြင်နေမှာအဲရှုံးလာတာတို့ဒီတခုခုအထိနာတယ်ဆိုရင်တော့သူတို့ဒီထောင်တွင်းကသူတို့နိုင်သူတို့ရဲ့လက်ခုပ်တဲ့ရောက်နေတဲ့သူတွေပေါ့အဲအဲ့လိုမျိုးတွေကိုသူစိတ်ထွက်ပေါက်နေနဲ့ပို့ပြီးတော့အနိုင်ကျင့်နေတဲ့ပုံစံမျိုးတော့တွေ့ရတယ်ဗျနောက်ပိုင်းကျတော့သူတို့ကထောင်တွင်းလှုပ်ရှားမှုတွေပေါ့ဗျအဲ့လိုမျိုးတွေလုံးဝမပေါ်ပေါက်အောင်ရှိရွယ်ပြီးတော့ပြင်းပြင်းထန်ထန်သူတို့အစကနေကကနဦးချိုးနှိမ်ပြီးတော့ဖိနှိပ်နေတယ်လို့ပဲမြင်တယ်ဗျဆိုတော့ဒီနိုင်ငံရေးကျင်းသားတွေကသူတို့ခံပြင်းတာပေါ့
2022ခုနှစ်ဇွန်လ19ရက်ဒေါအောင်ဆန်းစုကြည်မွေးနေ့ကမြစ်တာတုပ်စုပေါင်းရွတ်ဆိုကြတဲ့နိုင်ငံရေးအကျဉ်းသားတွေကိုထောင်အာဏာပိုင်တွေကထိုးချိတ်ခဲ့တယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများသက်မကထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခုနောက်ပိုင်းနေတိုင်းလိုလိုအချိန်ကြာကြီးပုံစံထိုင်ခိုင်းတာမတ်တပ်ရခိုင်းတာတွေအပြင်တခါတရံထောင်မှုတွေကအရက်အလွန်ကြုံတော့ပြီးအကျဉ်းသားတွေကိုကိုတိလျောက်ရိုင်းနှက်တာတွေလည်းရှိတယ်လို့မုံရွာသပိတ်ကော်မတီရဲ့ပြောခွင့်ရမုံရွာတက္ကသိုလ်ကျောင်းသားကိုအောင်သူဖြိုးကပြောပြပါဗ
ျ။မတ်တပ်တွေရခိုင်းပြီးတော့ဒီ PDF ဒီမကောင်းကျောင်းတွေတော်လန်ကြီးမကောင်းကျောင်းတွေမင်းတို့လက်သုံးကျောင်းထောင်တဲ့ဟာဗာဒိတ်ပဲလေပါအဲ့လိုသူတို့ရဲ့ယုံကြည်ချက်ရက်တိချက်ကိုစော်ကားမော်ကားတွေပြောပြီးတော့ဒီစစ်တပ်အကောင်ကောင်းကြောင်းအမွန်းတင်တဲ့ဟာတွေပြောနေရပေါ့နော်အဓိကတော့အဲ့မှာဆိုတော့သူတို့ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပါတော့ဖြစ်တယ်ပေါ့
အခုလိုမုံရွာအချင်းထောင်မှာအချင်းသားအခွင့်အရေးချိုးပေါက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်ကြောင်းနိုင်ငံရေးအချင်းသားတွေရဲ့ရှေ့နေတချို့က VOA ကိုပြောပြပါတယ်ရှေ့နေတွေရဲ့လုံပိုင်ခွင့်နဲ့ပတ်သက်ပြီးထောင်ထဲမှာကန့်သတ်မှုတွေရှိတယ်လို့သူတို့အနေနဲ့ဒီအကြောင်းတွေကိုပြင်ပမီဒီယာတွေကိုပြန်ပြောပြဖို့အတွက်လဲလုံခြုံရေးအခြေအနေရခက်ခဲကြောင်းရှင်းနေတူကအခုလိုပြောပြပါတယ
်မှန်ပါတယ်အဲ့ဒါဒီလိုမှမဟုတ်ပါကျွန်တော်အားလုံးလည်းခက်ရှိနေပါတော့လို့ရှင်ဒီကမှန်နိုင်ကြတာဒီနောက်ပိုင်းမှာတော့တော်တော်လေးတင်းကြပ်သွားတော့မှန်ပါတယ်ကျွန်တော်သိထားတာတော့များဟိုကသိထားတာတော့ဒါဒီလိုပါဆိုတော့ကျွန်တော်ပတ်ချက်ပြောနေတာတော့ကျွန်တော်တို့ဒီမြို့လိုက်ရှင်းနေကူကဒါရီလာရောဝင်းရိုးထားယူတော့ကြက်နေပါတယ်ဆိုတော့ဒီကတော့ဒီလိုသိသားနေတယ်အဲ့လို
စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာသိမ်းမှုအပေါ်တက်တက်ကြွကြွဆန့်ကျင်ဆန္ဒပြတဲ့မျိုးတွေထဲမှာမုံရွာမျိုးလဲပါဝင်ပါတယ်စစ်အာဏာသိမ်းပြီးနောက်မုံရွာအချင်းထောင်မှာဖမ်းဆီးချုံနှောင်ခံရသူအများစုဟာလဲဆန္ဒပြလှုပ်ရှားမှုတွေနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်သူတွေဖြစ်ကြပါတယ်ထောင်ထဲမှာလဲအချင်းသားဝင်ဆက်တဲ့ဥယျာဉ်ထက်ပုံမများပြားနေတယ်လို့မုံရွာမျိုးကံတချို့ကပြောပါတယ်အများစုကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကကြီးတို့အကြမ်းဖက်ဥပဒေတို့နဲ့တရားစွဲဆိုခံနေကြရပါတယ်ခင်ဗျာ